ယူကရိန်းပြည်ပခအတွင်းအိန္ဒိယနိုင်ငံတွေစီထွက်ပြေးနေရတဲ့အထက်မှာယူကရိန်းကိုရောက်နေတဲ့နိုင်ငံသားတွေလည်းပါဝင်ပြီးသူတို့အပေါ်ခွဲခြားဆက်ဆံနေတာတွေကိုရပ်တန့်ဖို့အတွက်တက်ဆိုင်ရာအစိုးရတွေကို IOM လို့ခေါ်တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းကိုတော့တင်ပြချင်ပါတယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်စစ်ကြောင့်အခုချိန်ထိဆိုရင်ယူကရိန်းကပြည်သူ 1.4 သန်းနီးပါးအိန္ဒိယ၊ပိုလန်၊မော်လ်ဒိုဗာ၊ဟန်ဂေရီနဲ့အခြားဥရောပနိုင်ငံတွေစီဒုက္ခသည်အဖြစ်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီစီးရင်တွေကဆိုပါတယ်။အဲ့ဒီတည်းက 9,800 ကျော်ဟာယူကရိန်းမှာပညာသင်ဖို့အလုပ်လုပ်ဖို့ရောက်နေကြတဲ့တတိယနိုင်ငံကနိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီနိုင်ငံသားတွေယူကရိန်းစစ်ကနေရှောင်ပြေးချိန်မှာခွဲခြားဆက်ဆံမှုအပါအဝင်အခြားပြဿနာတွေကိုပါရင်ဆိုင်နေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ပေါ်ဒီလွန်ကဆိုပါတယ
် We are of course deeply concerned about the plight of these people and the verified reports we have received of discrimination
နိုင်ငံသားတွေရင်ဆိုင်ရတဲ့ပြဿနာအတွေ့ကျွန်တော်တို့အရန်စိုးရိမ်မိတာအမှန်ပါကျွန်တော်တို့ရရှိထားတဲ့သတင်းတွေအရယူကရိန်းကနေထွက်ပြေးရချိန်မှာယူကရိန်းနိုင်ငံတဲမှာရောနေဆက်အိန္ဒိယနိုင်ငံတွေကပါသူတို့အပေါ်ခွဲခြားနှိပ်ချဆက်ဆံတာအကြမ်းဖက်တာနိုင်ငံသားမုန်းတိစိတ်တွေပြတာမျိုးကြုံရတယ်လို့သိရပါတယ
်နိုင်ငံသားတွေအပေါ်ခွဲခြားဆက်ဆံမှုကိုဒီလက်ရောက်စော်ကားမှုနဲ့လက်မခံနိုင်တဲ့အခြားအပြုမှုဆွဆွဲချက်တွေတကယ်ရှိမရှိဆိုတာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုရောအိန္ဒိယအခြားအစိုးရတွေကိုပါ IOM အဖွဲ့ကတောင်းဆိုထားတယ်လို့ဒေလန်ကပြောပါတယ်တတိယနိုင်ငံသားတွေအပါအဝင်ပဋိပက္ခကြောင့်ထွက်ပြေးရသူတွေကိုနှွေးထွေးစွာဆက်ဆံကြဖို့နေထိုင်ခွင့်ပေးဖို့နဲ့ကာကွယ်စောင့်ရှောက်မှုတွေပေးဖို့ကိုလည်းသက်ဆိုင်ရာအစိုးရတွေကို IOM အဖွဲ့ကတောင်းဆိုထားကြောင်းမစ္စတာဒေလန်ကဆိုပါတယ
် We're now looking at roughly 138 countries represented amongst those who have left the Ukraine
ယူကရိန်းကထွက်ပြေးလာကြသူတွေထဲမှာအကြမ်းဖျင်းအားဖြင့်138နိုင်ငံကနိုင်ငံသားတွေပါဝင်နေပြီးယူကရိန်းရောက်တတိယနိုင်ငံသားတွေရင်ဆိုင်နေရတဲ့လိုအပ်ချက်တွေနောက်ထပ်လိုအပ်လာမဲ့ကိစ္စတွေဟာလာမဲ့သတင်းပတ်တွေထဲဆွေးနွေးရမဲ့ကိစ္စရပ်တွေထဲမှာအဓိကပါဝင်နေပါတယ်
။ဒါစင်နဲ့ချီတဲ့တိုင်းပြည်တချို့က IOM ကိုဆက်သွယ်လာကြပြီးသူတို့ပြည်သူတွေမူရင်းနိုင်ငံကိုလုံခြုံစွာပြန်လာနိုင်ရေးအကူအညီပေးဖို့တောင်းဆိုနေကြတယ်လို့မစ္စတာဒလန်ကပြောပါတယ်။ယူကရိန်းပြည်ပကကြောင့်ယူကရိန်းနယ်စပ်တစ်လျှောက်ကဒုက္ခသည်တွေရဲ့လိုအပ်ချက်မြင့်မားလာနေတာကိုအကူအညီပေးနိုင်ဖို့IOM အဖွဲ့အနေနဲ့ဒေါ်လာတန်350လိုအပ်ကြောင်းလဲထုတ်ပြန်ထားပါတယ်။ဒီငွေတွေနဲ့ယူကရိန်းပြည်တွင်းဒုက္ခသည်တွေကိုရောအိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပါကူညီသွားမှာဖြစ်တယ်လို့ IOM ကဆိုထားပါတယ်ခင်ဗျာ။